ိုင်းနိုင်ငံမှာမာရှယ်လော့စစ်အုပ်ချုပ်ရေးဥပဒေပြဋ္ဌာန်းပြီးနှစ်ရက်အကြာဒီနေ့ညနေပိုင်းမှာတော့စစ်တပ်ကတိုင်းပြည်လုံးကိုထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။သဘောထားအပြန်အလှန်ကွဲလွဲနေကြတဲ့နိုင်ငံရေးအုပ်စုတွေအကြားစစ်တပ်ကဂျာဝင်စစ်ဆက်ဆွေးနွေးမှုတွေလုပ်နေတဲ့အချိန်ထဲမှာပဲအခုလိုအာဏာသိမ်းလိုက်တာလည်းဖြစ်ပါတယ်။အာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံကတော့ထိုင်းနိုင်ငံရဲ့အခြေအနေကိုစောင့်ကြည့်နေတဲ့အကြောင်းပြောပါတယ်။ VOA သတင်းတောက် Steve Harman ဘာကောက်မျိုးတော်ကနေပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့ဆက်ပြောပြပေးချင်ပါတယ်ရှင်။
စစ်တပ်ကတိုင်းပြည်အာဏာကိုထိန်းချုပ်လိုက်ပြီဖြစ်တဲ့အကြောင်းကိုထားရုံမြင်သံကြားတစ်ခုမှာစစ်တပ်အရာရှိတွေခြံရံပြီးတွေ့ရတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကဒီနေ့ညနေပိုင်းမှာပဲကြေညာသွားတာဖြစ်ပါတယ
်။และความปลอดภัยในชีวิตและทรัพย์สินของประชาชนโดยรวมนั้นเพื่อให้สถานการณ์
สิ่งนี้จะเปลี่ยนในတိုင်းပြည်အာဏာကိုထိန်းချုပ်ဖို့လိုတဲ့အတွက်ဒီလိုလှုပ်ဆောင်ရတာပါ။တိုင်းပြည်မှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဖြစ်လာအောင်တွန်းအားပေးပြီးညီဝဲပြည်ပြမှုပြန်လည်ရရှိလာအောင်စစ်တပ်ကလှုပ်ဆောင်သွားမှာဖြစ်ပါတယ်။
အခုလိုအာဏာသိမ်းကြောင်းကြေညာပြီးတဲ့နောက်အစိုးရဆက်ကျဆန္ဒပြနေကြသူတွေနဲ့အစိုးရကိုထောက်ခံဆန္ဒပြသူတွေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအဓိကဆန္ဒပြနေကြတဲ့နေရာကြီးနှစ်ခုကိုရှင်းလင်းဖို့စစ်တပ်ကနေရာယူခဲ့ပါတယ်။ထိုင်းအဓိကရုပ်မြင့်တန်ကြားဌာနကြီးနှစ်ခုကိုလည်းသတင်းတွေထုတ်ပြန်လို့မရအောင်စစ်တပ်ကရပ်ဆိုင်းထားလိုက်ပါတယ်။ဒါပေမဲ့နိုင်ငံခြားသတင်းတောက်တွေနဲ့အင်တာနက်သုံးစွဲမှုတွေကတော့ဆက်ပြီးတော့ရှိနေပါတယ်။ဘတ်ကောက်မြို့တော်အနောက်ဘက်မှာစခန်းထိုးဆန္ဒပြနေကြတဲ့အစိုးရလူလားသူရှက်နေတွေကတော့စစ်တပ်အာဏာသိမ်းတဲ့ကြေညာချက်ထွက်ခဲ့တဲ့အချိန်အောင်ဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။အာဏာရှင်ဆန့်ကျင်ရေးညီညွတ်တဲ့ဒီမိုကရေစီတပ်ဦး UDD အဖွဲ့ကလက်တော့ပြန်နိုင်အောင်အစဉ်သင့်ပြင်ထားကြဖို့ Twitter လူမှုကွန်ရက်ကနေတစ်ဆင့်လူတွေကိုသတိပေးထားပါတယ်။ဆန္ဒပြသူတွေကိုနေရာကနေဖယ်ရှားဖို့စစ်ကားတွေနဲ့တပ်ဖွဲ့တွေကိုဆေးလွတ်ထားတဲ့အကြောင်းစစ်တပ်ပြောခွင့်ရသူကပြောပါတယ်။နိုင်ငံရေးသဘောထားကွဲလွဲသူတွေအကြားသဘောတူညီမှုရဖို့စစ်တပ်ကကြားဝင်ပြီးတရက်တာစစ်ဆက်ဆွေးနွေးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အခုလိုအာဏာသိမ်းကြောင်းကြေညာလိုက်တာဖြစ်ပါတယ်။အခုလိုထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်လို့အာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံကတော့အခြေအနေကိုစောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းကိုမြန်မာပြန်ကြားရေးဒီဝန်ကြီးဦးရထွတ်ကအခုလိုပြောပါတယ်
။အပေါ်ဆုံးတစ်ချက်ကတော့မြန်မာနိုင်ငံကကျွန်တော်24ချိန်မြောက်ထိပ်သီးဆွေးမှထုတ်ထားခဲ့တဲ့ထိုင်းနိုင်ငံနဲ့ပတ်သက်တဲ့ကြေညာချက်ကကျွန်တော်တို့ရဲ့နောက်ဆုံးထုတ်ပြန်ထားတဲ့သဘောထားပေါ့နော်။အဲ့ဒီသဘောထားမှာလည်းပါပဲပြောဒီထိုင်းနိုင်ငံရဲ့အချက်တွေကိုဖြည့်ရှင်းတဲ့အခါမှာလိုက်နာမယ်အခြေခံအချက်တွေပါပြီးဖြစ်ပါတယ်။ဒါမှမဟုတ်နောက်တစ်ခါထပ်ပြီးတော့မှသဘောထားတစ်ခုအာဆီယံအနေနဲ့ထုတ်ပြန်မှုလိုမလိုလို့ဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့အာဆီယံနိုင်ငံတွေကြားမှာဆွေးနွေးပြီးမှပဲကျွန်တော်ပြောနိုင်မှာဖြစ်ပါတယ်။ကျွန်တော်လောလောဆယ်အာဆီယံနိုင်ငံတွေကြားမှာတိုင်ပင်ဆွေးနွေးမှုမလုပ်ခင်မှာတော့ကျွန်တော်ဘာမှထုတ်ပြန်မှုနိုင်ခြင်းမရှိသေးပါဘူး။အဖြစ်ပြနေတဲ့ဒီအခြေအနေတွေတော့ကျွန်တော်လည်းစစ်ပေါ်မှာလိလာဆောင်ကြည့်ရရှိပါတယ
်။မြန်မာပြည်သားရေးတူဝင်ကြီးဦးရထွတ်ပြောသားတာဖြစ်ပါတယ်။ဒီကနေ့မနက်ခင်းပိုင်းမှာပဲဒီအချက်တဲတွေရင်ဆိုင်နေရတဲ့ယာယီအစိုးရဘက်ကကိုယ်စားလှယ်တွေနောက်အဓိကပြိုင်ဆိုင်နေကြတဲ့အတိုက်ခံပါတီကြီးနှစ်ခုနဲ့ရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်တွေဘာကောက်မျိုးမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပြမတိယကတွေးဆောင်ခဲ့ကြပြီးတဲ့နောက်ဒီကနေ့ဆွေးနွေးမှုကိုမလာခင်မှာပြည်လည်ဆုံးဆွေးနွေးနိုင်အောင်ကြိုတင်ပြင်ဆင်ခဲ့ကြဖို့နဲ့တိုင်းပြည်ရဲ့နိုင်ငံရေးအချက်အလက်ကိုအစိုးသက်နိုင်ပေအစိုးပြုချက်တွေတင်ပြလာဖို့မှာကြားခဲ့တဲ့အကြောင်းစစ်တပ်ကပြောပါတယ်။ဒါပေမဲ့ဒီကနေ့ဆွေးနွေးမှုတွေကနေပြီးတော့သဘောတူညီမှုတစုံတရာမရခဲ့တဲ့နောက်မှာတော့ဒီဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံရေးခေါင်းဆောင်တွေကိုစစ်တပ်ကထိန်းသိမ်းထားလိုက်ပါတယ်။အဲ့နောက်မိနစ်ပိုင်းအကြာမှာတော့စစ်တပ်အာဏာသိမ်းတဲ့အကြောင်းကိုကာကွယ်ရေးဦးစီးချုပ်ကကြေညာလိုက်တာဖြစ်ပါတယ်။ထိုင်းကြားဖြတ်ဝူကြီးချုပ်နေဝတ်တံဘရွန်ဘုဆွန်ဖိုက်ဆိုင်ကိုဆွေးနွေးပွဲတွေတက်ရောက်ဖို့ဖိတ်ကြားခဲ့ပေမဲ့လို့သူ့အနေနဲ့ဒီတိုက်ခတ်တွေဘက်ကနေပြီးတော့ယာရုကနေနှုတ်ထွက်ခိုင်းတဲ့ဖိအားမျိုးကိုလက်မခံနိုင်ဘူးလို့ဆိုပြီးအစည်းအဝေးတွေကိုကိုယ်တိုင်မတက်ရောက်ဘဲနဲ့သူ့ရဲ့လက်ထောက်တွေကိုပဲဆေးလွတ်ခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာမသိမ်းခင်နိုင်ပိုင်းအကြမှာပဲကြားဖြတ်ဝူကြီးချုပ်ကတိုင်းပြည်မှာနိုင်ငံရေးအယူဆတွေကြောင့်ပြိုကွဲတာတွေမဖြစ်ရလေအောင်တရားဥပဒေစိုးမိုးရေးနဲ့ညီဝတ်ပြပြမှုရှိဖို့အတွက်မှာမာရှယ်လော့စစ်အုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့တာကအထောက်အကူဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုနောက်ဆုံးစစ်တပ်ကတိုင်းပြည်အာဏာသိမ်းလိုက်တာနဲ့ပတ်သက်လို့ဒေသတွင်းစိုးရိမ်မှုတွေနဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။ပြည်ထောင်နိုင်ငံအခြေဆိုင်လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ International Federation for Human Rights FIDH ကထိုင်းစစ်တပ်ရဲ့အခုနောက်ဆုံးအာဏာသိမ်းမှုလုပ်ရက်ကိုအပြစ်ထန်ဆုံးဝေဖန်တဲ့အကြောင်းဒီကနေ့မှပဲကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ်ရှင်
။ဒီထိုင်းသတင်းနဲ့ပတ်သက်ပြီးတော့မနေ့က VOA ရဲ့သတင်းခေါင်းစင်မှာထိုင်းစစ်အုပ်ချုပ်ရေးမြန်မာထောက်ခံလို့ခေါင်းစင်တက်ခဲ့တဲ့အပေါ်မြန်မာပြန်ကြားရေးဒီဝန်ကြီးဦးရထွန်းကကန့်ကွက်ခဲ့ပါတယ်။ဥယျာထုတ်ကဒီအာဆီယံအသင်းအနေနဲ့နောက်ထပ်သဘောထားမထုတ်ပြန်ရသေးတဲ့အတွက်ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကန့်ကွက်ဖို့မရှိတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။